ကချင်တော်လှန်ရေးနေ့စုတောင်းပွဲအခမ်းအနားကျင်းပခဲ့တာကြောင့်မြကျင်းနာမျိုးနောင်ချမ်းကျော်ပွန်စုတောင်းတောင်းကချင်ဘာသာရေးတာဝန်ခံနဲ့ဒီလူငယ်ခေါင်းဆောင်တို့ကိုမတရားအသိနဲ့ဆက်သွယ်မှုပုံမှန်18အရာအမှုဖွင့်ခဲ့ပါတယ်။ကချင်ဘာသာရေးလူမှုအသိအဖွဲ့ခေါင်းဆောင်တွေမြောက်ပိုင်းတိုင်းစစ်တိုင်းမှုနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ပြည်တယ်သွားတာကြောင့်မနေ့ဖန်မှာတော့ပြန်ပြီးတော့လွတ်မြောက်လာဖွယ်ရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ကချင်ဘာသာရေးအဖွဲ့ KIO KIA ဒေါ်လာရေးစတင်ခဲ့တဲ့260ပြည့်စုတောင်းပွဲအခမ်းအနားကိုမြကျင်းသားမျိုးနောင်နန်းကျော်ပွန်စုတောင်းတောင်မှာဒီလ9ရက်နေ့ကကျင်းပခဲ့တာဖြစ်ပါတယ်။ဒီပွဲကျင်းပတာနဲ့ပတ်သက်ပြီး6ရက်နေ့မှာကျော်ဘုံစုတောင်းတောင်ကဘာသာရေးတာဝန်ခံဆရာဦးတော်လွားနဲ့လူငယ်တာဝန်ခံဦးတူးထံတို့ကိုတက်မတော်ကလာရောက်ခေါ်ယူပြီးမြကျင်းသားမျိုးမြို့မရဲစခန်းမှာစစ်ဆေးမေးမြန်းခဲ့ပါတယ်။သူတို့နှစ်ဦးကိုမတရားအပြင်းနဲ့ဆက်သွယ်မှုပုံမှန်18နဲ့အမှုဖွင့်ထားကြောင်းမြို့မရဲစခန်းကတာဝန်ကျရဲတပ်ဖွဲ့ဝင်တဦးကပြောပါတယ်။
အမှုဖွင့်ထားတယ်ခင်ဗျာ။အမှုလဲဆို18ပေါ့ဗျာ။
ဒီနေ့မှာတော့တချင်းနှစ်ချင်းခရိုင်အဖွဲ့ချုပ် KBC တချင်းမျိုးသားအတိုင်းအတာအဖွဲ့ WMR နဲ့တချင်းငင်းချင်းရေးအကျိုးဆောင်အဖွဲ့ PCG ကခေါင်းဆောင်တွေဟာမြောက်ပိုင်းတိုင်းစစ်တိုင်းမှုနဲ့တွဲရောက်တွေ့ဆုံဆွေးနွေးခဲ့ပြီးကြေညာမှုရရှိခဲ့တယ်လို့ PCG ကဥလမိုင်ကွန်ကြားကပြောပါတယ်
ဟုတ်ကဲ့ဆက်ကုန်တဲ့အမှုဖွင့်ထားတယ်အဲ့ဒါတော့စက်ကနေကျွန်တော်ကအမှုဖွင့်ထားအဲ့တော့ဒီနေ့တိုင်းမိုးနဲ့စက်ပြည်မှာအလောအပြင်းစင်ပြေပြီးတော့ဒီအခုလေးကျွန်တော်ကကျောင်းသားကြားလာတယ်ဗျာ
ဂျော်ဘွန်စုတောင်းတောင်ကဘာသာရေးဆရာနဲ့လူငယ်တာဝန်ခံကိုထိမ့်သိမ့်တဲ့အပေါ်မှာတော့ဒီအမှုခင်းနဲ့ပတ်သက်ပြီးပြောရေးဆိုခွင့်ရှိသူဒေါက်တာမကြီးလဝံကအခုလိုတုံ့တက်ပါတယ်
နေ့စဉ်လုပ်နေကြဆိုတော့လေဒါမဲ့ဒီနေ့ကလူငယ်တွေကတို့ဒီ performance လေးပါသွားတယ် performance ကတို့ဒီကချင်းအဲကင်းဦးကျေးဧဒီလိုစတင်ခဲ့တဲ့ဆိုရဟာအတူလေးပါအဲကျွန်တော် online မှာအလုပ်နေတယ်အဲအတူလေးကိုစီဝတ်စုံနဲ့ဒီတစိတ်တွေတော့မပေါဘူးစီဝတ်စုံနဲ့တနတ်တွေနဲ့တနတ်ဆိုရလဲဘာစီစီကောတနတ်တွေအဲ့လောက်ပါပဲအဲ့ဒါလေးနဲ့တရုပ်ဆောင်တော့နေလို့အမှဟောအမြင်မကောင်းဘူးဖြစ်သွားမှာဖြစ်တယ်အဲ့ဒါကြောင့်အဆိုးရတယ်လည်းအဲ့လိုလာတာ
တော်လိုင်းရင်းနဲ့စီတောင်းပွဲအခမ်းအနားကိုကချင်မျိုးသားတိုင်းနိုင်ငံအဖွဲ့ WMR ကဥဆောင်ကျင်းပခဲ့တာဖြစ်ပြီးဒီကနေ့ညနေပိုင်းမှာ WMR ကစစ်တမ်းမှုထံလိမ့်မှုထားတဲ့စာတစောင်းကိုထုတ်ပြန်ခဲ့ပါတယ်ဒီစာမှာတော့စီတောင်းပွဲဟာ260ကြာခံစားရတဲ့ဒုက္ခတွေကင်းဝေးစေဖို့အစိုးရစံပေါ်နဲ့လက်နက်ကိုင်အဖွဲ့တွေအားလုံးအတွက်စီတောင်းပေးရုံသာမကငင်းကြေးရေးအငြင်းရရှိပြီး IDP ကစစ်ဆောင်ဒုက္ခတွေရဲ့အငြင်းပြန်နိုင်ရေးကိုလည်းစီတောင်းခဲ့ကြောင်းတရုတ်ဖို့တင်ဆက်မှုဟာလေစစ်ရဲ့အနေထားရုံစစ်ကြောင့်ဆုံးဆုံးပြည့်စည်မှုနဲ့ငင်းကြေးအမြန်ရရှိအောင်ဆောင်ရွက်ဖို့အတွက်တရင်စကားပါလို့ရတာဖြစ်ကြောင်းဖော်ပြထားပါတယ်ဆက်လက်ပြီးအခုလိုဥပဒေကျော်လွန်တဲ့ကိစ္စတွေထပ်မံမဖြစ်ပွားစေဖို့အတွက်တချင်မျိုးသားအတိုင်းနိုင်ငံအဖွဲ့နဲ့ဘာသာရေးအသင်းအဖွဲ့တွေကဝိုင်းဝန်းထိန်းသိမ်းသွားမှာဖြစ်ကြောင်းဖော်ပြထားပါတယ်